အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်တို့ဟာတောက်ချန်နဲ့ဝါရှင်တန် DC သမ္မတအင်ဗျူမှာတွေ့ဆုံခဲ့ကြပါတယ်။ Syria ဒုက္ခသည်ထောင်ပေါင်းများစွာနိုင်ငံတွင်အဝင်ခံပြီးသူ့ရဲ့ဂျာမနီနိုင်ငံကိုဖျက်ဆီးသူဖြစ်တဲ့ဝန်ကြီးချုပ် မာကယ်ကိုသမ္မတထရမ့်ကဆွဆွဲခဲ့ပြီးလအနေငယ်ချမ်းမာပြုတ်လုတဲ့ဒီတွေ့ဆုံပွဲကနေခေါင်းဆောင်နှစ်ဦးကြား NATO ဖွဲ့နဲ့ပတ်သက်ပြီးသဘောထားကွာဟမှုတိတ်မကြီးစေဖို့ကြိုးစားမှုတွေအပြင်ကမ္ဘာကုန်သွယ်ရေးဆိုင်ရာနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ November American သမ္မတရွေးကောက်ပွဲမှာမထင်မှတ်ဖဲထရမ့်အနိုင်ရလိုက်ခြင်းကစပြီးအနောက်နိုင်ငံတွေချကမ္ဘာဩစာအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံကခေါင်းဆောင်နှစ်ဦးပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ဆွေးနွေးပွဲမစခင်မှာသမ္မတထရမ့်နဲ့ဝန်ကြီးချုပ်မာကယ်တို့နှစ်ဦးဟာသတင်းတောက်တွေကိုအတူတွဲပြီးဓာတ်ပုံရိုက်ခွင့်ပြုခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ဝင်ကြီးချုပ်မာကယ်ကဥရောပကိုဖျက်ဆီးတယ်ဆိုတဲ့ထရမ့်ရဲ့ပြောဆိုဆွဆဲမှုတွေနဲ့အတူနေတိုးမဟာမိတ်စစ်ဆာချုပ်ဖွဲ့အပေါ်မှာအဆုံးမင်ပြောဆိုမှုတွေကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တဲ့အရေးအယောင်နဲ့သမ္မတထရမ့်ကြတာခဲ့ခြင်းကစပြီးခေါင်းဆောင်နှစ်ဦးကြားဆက်ဆံရေးဟာထိတိုက်တွေ့မယ်အနေအထားဖြင့်မြင်နေကြရတာပါတချိန်တည်းမှာပဲဝင်ကြီးချုပ်မာကယ်ကလည်းထရမ့်ရဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံလူတွေခီးသွွားခွင့်ပိတ်ပင်တဲ့အမိန့်အတွက်အပြစ်တင်ဝေဖန်ခဲ့တာဖြစ်ပြီး American Germany အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဟာလူမျိုးဘာသာအသားအရောင်အမှကွဲပြားမှုနိုင်ငံရေးယုံကြည်ချက်တွေပေါ်မှာအခြေမခံပဲဒီမိုကရေစီလွတ်လပ်မှုနဲ့တရားဥပဒေနဲ့လူ့ခုံတိုက်ခါလေးစားလိုက်နာမှုတွေပေါ်မှာအခြေခံတဲ့ဆိုတာကိုသမ္မတထရမ့်ကိုတတိပေးခဲ့ပါတယ်။